တယ်လီနော်ကုမ္ပဏီကလည်းပဲအခုမန္တလေးမှာဖုန်းစင်ကတ်တွေဆက်ရောင်းနေပြီဆိုတော့လက်ရှိဈေးကွက်ထဲကဒီမြန်မာဆက်သွယ်ရေး MPD ရဲ့နောက်ဥရီဒူးရဲ့အခုတယ်လီနော်ဒီသုံးခုထဲကပေါ့လေဒီဖုန်းအရည်အသွေးပိုင်းနဲ့ပတ်သက်ပြီးတော့အများပြည်သူရဲ့တုံ့ပြန်မှုတွေဘယ်လိုတွေများသတိထားမိလဲရှိပါလဲခင်ဗျာ
ကျွန်တော်တို့အရင်တော့ကျွန်တော်အခု MPD လည်းအခုလည်းသုံးနေတယ်ပေါ့နော်သုံးနေတဲ့အခါမှာဒီ MPD မှာဆိုလို့ရှိရင်နောက်ပိုင်းအတန်းအရည်အသွေးတွေဆိုတော့ကျလာတယ်ခင်ဗျာအခုမြို့တဲပြောတာနဲ့ရန်ကုန်လေးကိုဘာလို့ခေါ်လဲဆိုလို့ရှိရင်တော်တော်လေးကိုအတန်ကတုံပြီးတော့အဲ့လိုပဲမကြည်မလင်မပြတ်မသားဖြစ်နေတယ်ပေါ့နော်အဲ့ဒီမှာအဓိကကတော့ကျွန်တော်ဝင်ဆောင်မှုကိုကျွန်တော်လူလာတာပေါ့နော်ဝင်ဆောင်မှုကိုလူလာတော့နောက် OD2 ထွက်လာတယ် OD2 ကိုတုံးကြည့်ပါတယ်တုံးကြည့်တဲ့ခါကျတော့အခုနောက်ထပ်တယ်လီနော့ထွက်လာပဲပေါ့နော်တယ်လီနော့ကအရင်ကတည်းကကျွန်တော်နဲ့ပြင်ပင်တဲ့ဖြစ်ပါတယ်ဖြစ်တယ်ဆိုတော့ကျွန်တော်တို့နိုင်ငံခြားမှာဆိုလို့ရှိရင်လည်းကျွန်တော်ယူရီးယားတွေဘာလို့သွားတယ်ဆိုလို့ရှိရင်လည်းကျွန်တော်ဒီတယ်လီနော့ကထုတ်တဲ့ဒီ tag တုံးတယ်နောက် happy တုံးတယ်ပေါ့နော်အဲ့ဒီမှာ internet ကောတောက်တူတခြားဝင်ဆောင်မှုတွေရော data ရော voice ကောတော်တော်ကြီးရင်လည်းပြပြတသားပြောရတာကိုကျွန်တော်ကြုံခဲ့ရတယ်လीအဲ့ဒါကြောင့်ကျွန်တော်တယ်လီနော့ထွက်တာကိုစောင့်ပြီးတော့ကျွန်တော်အခုတုံးတယ်ပေါ့တုံးတဲ့ခါကျတော့အခုထင်ထားတဲ့အတိုင်းပါပဲကျွန်တော်တို့အတန်ဘိုင်းဆိုင်ရာမှာတော့ဒီမျိုးပုံမှာပြောရင်တော့တော်တော်လေးကောင်းနေပါတယ်အချို့နေရာလေးတွေတော့ internet အားနည်းချက်လေးတွေသူတို့တိုင်းအခြေအနေကနည်းနည်းတော့ရှိနေနိုင်လေးပါတယ
်ဟုတ်ကဲ့
ဒါပေမဲ့ကျွန်တော်တော်တော်လေးကိုစိတ်တိုင်းကြပါတယ်ခင်ဗျာ
OD2 ကလည်းအခုတသန်းဝန်းကျင်လောက်ရောင်းထားတယ်လို့ပြောတယ်အဲ့ဒီနောက်ပိုင်းမှာမြန်မာဆက်သွယ်ရေး MPD ကလည်းပဲဈေးကွက်မြင့်တင်ရေးဒီဝန်ဆောင်မှုတွေလှုပ်လာတာတွေ့ရတော့ဒီကာလအတွင်းမှာပဲ MPD မြန်မာဆက်သွယ်ရေးကလည်းစင်ကတ်တသန်းလောက်သူရောင်းပြီးလို့ပြောတယ်ပေါ့လေဆိုတော့အခု MPD ကအရေးအသွေးတွေကျလာတယ်ဆိုတော့ဒီအယောက်မြင့်တင်မှုတွေလှုပ်ပြီးတော့နောက်ပိုင်းမှာကျလာလားအရင်အထက်ပိုဆိုးလာတဲ့သဘောလားခင်ဗျာ
အရင်အထက်ပိုပြီးတော့ဆိုးလာတယ်ဗျာပါဆိုတော့ရောင်းမြင့်နေတဲ့ကာလတွေမှာသူတို့တော်တော်များများရောင်းလိုက်ပုံရပါတယ်အဲ့ခါကျတော့ဒီအတန်အေးသွေးတွေကတိောင်းတစ်ယောက်ပြောတယ်ဆိုရင်အရင်တော့ဆိုလို့ရင်ပေါ့ရေးစကားပြောလို့ရနိုင်အောင်လို့ကြည်ပါတယ်ဒါသူဖုန်းခေါ်ဆိုတာခက်တာလေးပါတွေကလွှင့်ရင်ပေါ့နော်အခုနောက်ပိုင်းကျတော့အတန်အေးတွေကကျလာတယ်ဗျတုံလာတယ်အတန်တွေတုံးနေတယ်ပြတ်သားမှုမရှိတော့ဘူးပေါ့နော်ဒါဒီအပိုင်းမှာဖြစ်ပေါ်နေရတဲ့အကြောင်းရင်းပါခင်ဗျာ
အင်တာနက်အမြန်နှုံးအောင်ခင်ဗျအထူးသဖြင့်ဖုန်းမှာတုံးကြတဲ့အင်တာနက်အမြန်နှုံးကြတော့ဒီသုံးခုရှင်းပြီးတော့နေသိပြသေးလားခင်ဗျာ
အခုတော်တော်ဆယ်ကျွန်တော်တယ်လီနော့ကိုမင်္ဂလာမန္တလေးဆိုတဲ့မြို့လေကောင်နေရာမှာကျွန်တော်သုံးတယ်နောက်ကျွန်တော်အိမ်ကဒီဘူဒာကြီးနားလေးမှာကျွန်တော်သုံးတယ်သုံးတဲ့အချိန်မှာတယ်လီနော့ကတော်တော်လေးမြန်ဆန်နေတာကိုတွေ့ရပါတယ် MPD ကတော့စိုးတလဲကောင်းတလဲခင်ဗျာသူကကောင်းတဲ့အချိန်အရင်ကောင်းပြီးတော့စိုးတဲ့အချိန်ကျတော့လုံးဝမငြိမ်ဘူးလို့ကျွန်တော်ပြောချင်ပါတယ်ခင်ဗျာဒီနောက်ပိုင်းမှာတော့ OD2 ကိုတော့ကျွန်တော်သိမသုံးဖြစ်တော့ပါဘူးခင်ဗျာ
ဦးစင်မင်းဆွေတို့လည်းနိုင်ငံတကာကိုတွားနေတော့ခါကြတော့လေအထူးသဖြင့်ထိုင်းတို့လာအိုတို့ကမ္ဘောဒီးယားတို့စသဖြင့်အနီးအနားနိုင်ငံတွေလောက်အင်တာနက်အမြန်နှုံးနေရလာဖို့မြန်မာနိုင်ငံအနေနဲ့ရောဘယ်လောက်ထိကိုစောင့်ရဖို့လောလောဆယ်အနေထားရောဘယ်လောက်ထိကိုအနေနဲ့တွေ့ရပါလဲခင်ဗျာ
အခုလောလောဆယ်တွားခဲ့မှုတွေနိုင်ငံတွေမှာဆိုလို့ရှိရင်ကျွန်တော်တို့ဂျပန်မှာဆိုလို့ရှိရင်လည်းအင်တာနက်အရန်မြန်ပါတယ်နောက်နယူးဇီလန်လည်းမြန်တယ်စင်ကာပူလည်းအရန်မြန်တယ်ပေါ့နော်ဂျိုးရီးယားလည်းအထိုင်းလျောက်တော်တော်လေးမြန်နေပါပြီဒါပေမဲ့အခုမြန်မာပြည်မှာတုံးနေတာတော့ဒီ MPD ရော Telenor ရော Ooredoo ရောအဲ့ဒီ speed တွေလောက်တော့ညံဆန်မှုမရှိတာဟုတော့ကျွန်တော်တို့တွေ့ရပါတယ်ခင်ဗျာ
အစိုးရဘက်အနေနဲ့လည်းသူတို့လုံနေကြတယ်လို့ပြောတယ်ပေါ့လေအမြန်နှုံးနေရအောင်ထပ်ပြီးတော့စူးစမ်းနေကြတယ်လို့ကြားတော့ဘယ်လောက်ထိကိုစောင့်ရမယ်လို့ရောသိထားတာရှိပါလားခင်ဗျာ
အဲ့လိုတော့မသိဘူးခင်ဗျာကျွန်တော်သိထားသလောက်ကတော့ဒီ Telenor ကို Ooredoo ရော MPD ရှိရနေပြီးတော့ဒီ internet ကိုခွဲယူနေရတယ်လို့ပြောပါတယ်အဲ့ခါကျတော့သူက MPD internet ကျတယ်ဆိုလို့ချင်းသူတို့အားလုံးတေချာပေါ့ကျမယ်ဒါပေမဲ့ကျမယ်ဆိုရင်တော့မှသူရဲ့ server တွေကိုငြိမ်အောင်ထားနိုင်တဲ့အတွက်သူကဒီ MPD ဆိုတော့ stabilization ပိုကောင်းလိမ့်မယ်လို့တော့ကျွန်တော်မျှော်လင့်ပါတယ်နောက်တစ်ခုကကျတော့ဒီ Telenor မှာကျတော့ကျွန်တော်သူရဲ့ future plan တွေကိုကြည့်လိုက်တော့ဒီဇင်ဘာလောက်မှာသူကတရုတ်ပြည်ဘက်ထိလာရှိုးမူဆယ်နန်ခမ်းထိသူတွားထားတာကိုကျွန်တော်မြေပုံပေါ်မှာတွေ့ရတယ်တွေ့ရခြင်းအပြင်သူတရုတ်ပြည်ဘက်ကနေနောက်ပိုင်းသူ့လိမ့်နဲ့သူချိန်ပြီးတော့ဝင်လာနိုင်မလားပေါ့နော်နောက်တစ်ခုကကော်တောင်းဘက်ထိသူတွားထားတဲ့လိုင်းကြောင်းတစ်ခုကိုဒီဇင်ဘာလောက်ကျရင်ဖွင့်မယ်ဆိုတော့သူကြေညာထားတာကိုကျွန်တော်သူ့ Facebook website မှာတွေ့ပါတယ်တွေ့တဲ့ခါကျတော့ဒါသူယူရီးယားတလိုင်းယူနိုင်ကြီးရှိတယ်နောက်တရုတ်ဘက်ကနေတလိုင်းထပ်ပြီးတော့ယူနိုင်ကြီးရှိတယ်လို့ယူဆပါတယ်အဲ့နောက်ပိုင်းဆိုရင်တော့ဒီ Telenor ကအဲ့လိုယူလိုက်တယ်ဆိုလို့ရှိရင်ပို့ပြီးတော့ဒီ MPD ထက်ညံနှုံးနေမြင့်လာလိမ့်မယ်လို့ကျွန်တော်တော့ယူဆပါတယ်ဘာလို့ဆိုတော့ကိုယ့်အခြေစက်ကိုသွားလို့ရှိရင်ပို့ပြီးတော့ညံနိုင်တာပေါ့နော်တူတူစိတ်တိုင်းကြထင်ချိုးလို့ရနေတာပေါ့ခင်ဗျ
ဖုန်းကတ်တစ်ခုကို9,000နဲ့ရောင်းဖို့ဘယ်လို့မှမဖြစ်နိုင်ဘူးဆိုတာဒါမြန်မာဆက်သွယ်ရေးကိုယ်တိုင်ပေါ့နော်လွန်ခဲ့တဲ့နှစ်နှစ်လောက်ကနေပြီးတော့ပြောလာခဲ့တယ်အခုမြန်မာဆက်သွယ်ရေးကိုယ်တိုင် 1,500 နဲ့စရောင်းနေပြီဆိုတော့ကဒါအင်မတန်ကိုမြတ်ပြည်သူအတွက်အကျိုးရှိတဲ့အပြောင်းအလဲကြီးတစ်ခုပေါ့ခင်ဗျဆက်သွယ်ရေးကဏ္ဍမှာပေါ့လေနောက်ထပ်ဒီလိုမျိုးအပြောင်းအလဲကြီးတွေဖြစ်ဖို့အတွက်တစ်ဆင့်မြင့်ပြီးတော့ဘာတွေများလုပ်ဖို့တွေ့ရပါလဲခင်ဗျာ
ကျွန်တော်ယူဆအနေနဲ့ပြောရမယ်ဆိုလို့ရှင်တော့ဗောနော်သူတို့ကတော့ဈေးကွက်က MPD နေနဲ့ကတော့ဈေးကွက်တနေငံလုံးကိုအုပ်ပြီးသားဖြစ်နေပြီဗောနော်ဖြစ်နေတဲ့အခါကျတော့သူပို့ပြီးတော့ကောင်းအောင်လို့လုပ်ဖို့ပဲကြံပါတော့တယ်အခုထွက်လာတဲ့ Telenor နဲ့ Ooredoo ဆိုတာကသူတို့လမ်းကြောင်းတစ်ခုပေါ်မှာပဲမြန်မာပြည်ဒေသတစ်ပိုင်းတော့ပဲသူတို့အဆုံးပြုတ်နိုင်တဲ့အခြေအနေထားမှာပဲရှိသေးတယ်လေ MPD နေနဲ့ကတော့ the whole country အကုန်လုံးအဆုံးပြုတ်နေကြပြီဆိုတဲ့အခါကျတော့ဈေးကွက်လက်ဦးမှုရောအစိုးရပါဝါရောအများကြီးရှိထားပြီးတဲ့အဖွဲ့အစည်းဖြစ်နေတယ်ဗောဒါကိုပို့ပြီးတော့ကောင်းအောင်လုပ်မယ်ဆိုရင်လေကျွန်တော်တို့ကဘယ်သူပဲဖြစ်ဖြစ်ကြိုးစားပါပါခင်ဗျာ
ဟုတ်ကဲ့ဦးစင်မင်းဆွေကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါခင်ဗျာ